ပြီးခဲ့တဲ့ရက်ပိုင်းကဆေးအုပ်ချုပ်ရေးကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကသူတွေနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တချို့လက်ရှိပြည်တွင်းအခြေအနေရိုက်ခတ်မှုကြောင့်တရုတ် gas pipeline လုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုလုပ်ခဲ့တာကြောင့်ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီလိုစီးပွဲပွဲလုပ်တဲ့အခါမှာပါဝင်ခဲ့သူတချို့စီကနေအတွင်းသတင်းအချက်အလက်ပေါက်ကြားမှုကြောင့်ဆိုပြီးနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချမ်းရေးအပါအဝင်လက်ထောက်ညွှန်ကြားမှုအဆင့်ရှိသူဦးစိုးသူရာတို့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ကနဦးသတင်းရထားတာပါ။ဒီကနေ့မနက်ပိုင်းမှာတော့ဦးချမ်းအေးကိုအရက်ဝတ်လူ6ယောက်ကနိုင်ငံခြားရေးဝန်ကြီးဌာနရုံးချုပ်ကနေမျက်နှာစွပ်ပြီးတော့ခေါ်ဆောင်သွားတယ်လို့မျက်မြင်သက်သေတူကပြောပါတယ
်6ယောက်လောက်ကြားရရပေါ့ဒါပေမဲ့အေးစေးပဲဘာမှချုံလုံးထားခြင်းမရှိပဲခေါ်လာခဲ့ပြီးတော့ခြေကအလုံးကားမျိုးနောက်ကတော့ဒီလိုအဲ့လိုမျိုးပဲယူနီဖောင်းမှမပါဘူးအရက်ဝတ်ပဲပေါ့နော်ဒါပေမဲ့လူပုံစံနဲ့ထောင်းထောင်းမောင်းမောင်းနေဝင်တဲ့အချိန်မှာအဲ့ကြပါတွန်းတင်လိုက်တယ်လို့နေပြီးတော့တကားမပေးခင်မှာသူတို့ခေါင်းကိုဆွတ်လိုက်ဦးချမ်းကြီးကသူကစီဒီယမ်ဆိုပြီးတော့မကြင်ညာဘူးဗျဒါပေမဲ့စီဒီယမ်ကိုသူကထောက်ခံနေတယ်မှာတော့ပါမယ်လို့ဆိုထင်တယ်ဘာလို့လဲဆိုတော့သူကသူ့တငယ်ချင်းတယောက်ထားရနေပြီးတော့မှအဒီတော့နေလိုက်ဘူးနဲ့ဟိုအလုံးထွက်သွားပြီးတော့ပြင်မာနေနေတဲ့လူစီလူနဲ့ချိတ်ဆက်တွေရှိတယ်ဗျအဲ့လိုမျိုးချိတ်ဆက်ရှိတော့သူတို့တချို့သတင်းတွေပါတယ်ဟိုဘောနော်အတွင်းသတင်းတွေပေါက်ကြားမှုနဲ့ပတ်သက်ပြီးတော့တန်ရာရှိပြီးတော့ခေါ်ရလို့လည်းကျွန်တော်ကမြင်တယ်တရုတ်ကပိုင်လိုက်ကိစ္စနဲ့ပတ်သက်ပြီးအစီအလုပ်တဲ့ကိစ္စလေးအဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းပေါက်ကြားလို့ဆိုပြီးတော့အစီအစဉ်ကြီးတွေဝင်နေတယ်လို့ကြားရပို့ဆောင
်မျက်မြင်တွေ့တဲ့သူတဦးရဲ့ပြောပြချက်ဖြစ်ပါတယ်လုံခြုံရေးအရာသူ့ရဲ့အတန်ကိုပြုပြင်ထားရတာဖြစ်ပါတယ်အစည်းအဝေးတွင်းမှာပါဝင်တဲ့ဝန်ကြီးဌာနကတခြားအဆင့်တွေလည်းစစ်ဆေးခံနေရတယ်လို့သိရပေမဲ့ VOA အနေနဲ့လိုက်လံစုံစမ်းနေစေဖြစ်ပါတယ်ဦးချမ်းအေးကိုဘယ်နေရာကိုခေါ်သွားတယ်လဲဆိုတာကိုတော့အခုထပ်တိမသိရသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း CDM အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်း12ဦးကိုစေအုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးထားပြီးရာဇသက်ကြီးပုံမှန်905ကာကြီးနဲ့နေပြည်တော်ဒက္ခဏသီရီမြို့နယ်တရားရုံးမှာတရားစွဲဆိုထားတာရှိပါတယ်ဒီလူတွေဟာဖေဖော်ဝါရီလ18ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါသူတို့တွေကိုတော့လာမယ့်မတ်လ15ရက်နေ့မှာရုံးထုတ်သွားဖို့ရှိနေပါတယ
်အချိန်တိကျတော့မရဘူးဗျအဲ့15ရက်နေ့တော့ဟိုရုံးချင်းချက်ရှိတယ်ဆိုပြီးတော့အိုက်ပြင်မယ်ရှင်းနေရတယ်ပြောပါတယ်ဗျအတိပြုပါတယ်ဗျ15ရက်နေ့ဆိုတာတော့နေရတာလေသူတို့ကဒီအရင်တော့ကိုဗစ်ဆင်ဟိုထောင်ကိုကိုဗစ်ဆင်တာထားဖို့တက်ဆိုပြီးတော့ယာယီနေနဲ့ရန်ထားတာရှိရလေအဲ့ဒီကိုဗစ်စင်တာမှာသူတို့ထားတယ်လို့ပြောတယ်ခင်ဗျ
ရာဇသက်ကြီးပုံမှန်905ကာကြီးနဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့နိုင်ငံခြားရေးဝန်ထမ်း12ဦးကတော့အမျိုးသား3ယောက်နဲ့အမျိုးသမီး6ယောက်တို့ဖြစ်ပါတယ်။သူတို့ကိုတရားစွဲဆိုထားတဲ့ပုံမှန်905ကာကြီးဟာတပ်မတော်ကိုပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ရှင်။